ဒီနေ့မနေ့9နာရီကရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA ရှမ်းပြည်တပ်မတော်တောင်ပိုင်းတပ်ဖွဲ့ကဒုဗိုလ်ချုပ်ကြီးရော့စစ်ဦးဆောင်တဲ့အဖွဲ့နဲ့ဝန်ကြီးဦးအောင်မင်းတဲ့အဖွဲ့ဟာအချက်5ချက်အပေါ်ပြည်တော်စုနေ့မှာသဘောတူလက်မှတ်ထိုးဖို့ဆွေးနွေးခဲ့တာဖြစ်တယ်လို့ RCSS အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဘုံမူကြီးဆိုင်းလောင်ဆိုင်းကပြောပါတယ်
ဦးအောင်မင်းဆွေးနွေးပါတဲ့ငါချက်ကတော့ဒီဖက်ဒရယ်ပြည်ထောင်စုနိုင်ငံကိုပူပေါင်းပြီးတော့တည်ထောက်သွားမယ်ဆိုတဲ့အကြောင်းနှစ်ချက်ကတော့နယ်ရေးဆွေးနွေးပွဲများကိုလည်းဖော်ဆောင်သွားမည်ဆိုတဲ့အကြောင်းသုံးချက်ကတော့နယ်ရေးဆွေးနွေးမူပေါင်းကိုလည်းကျွန်တော်တို့စုပေါင်းပြီးတော့ဒီပွဲရေးဆွေးသွားမယ်ဆိုတဲ့အကြောင်းနှစ်ချက်ကတော့နိုင်ငံလုံးတိခတ်ရက်စရေးကိုလည်းမကြက်ခင်မှာအခုလက်မထုတ်နိုင်ဖို့ကိုလည်းကြိုးစားဆောင်ရွက်သွားမည်ဖြစ်သောဒီလိုမျိုးကိုကျွန်တော်တို့တိုင်းနာနဲ့အစိုးရတမတော်စုပေါင်းပြီးတော့ကူတွဲဆောင်ရွက်သွားပါမည်ဆိုတော့အကြောင်းပေါ့နော်အဲ့လိုမျိုးနားလည်မှုတွေရရှိတော့နားလည်မှုစာချုပ်မှာလက်မှတ်ထိုးဖို့အကြောင်းဆွေးနွေးတဲ့အပေါ်မှာကျွန်တော်တို့ဥက္ကဋ္ဌကြီးဆရာစီရဲ့အမြင်ကတော့ဒီလေးနက်ချက်အပေါ်မှာကျွန်တော်တို့ဘာမှညှင်းစရာအကြောင်းမရှိပါဘူးဆိုတော့အကြောင်းဆွေးနွေးကြပါလ
ား RCSS အဖွဲ့အနေနဲ့ကတော့ဒီကနေ့ဆွေးနွေးပွဲမှာသဘောတူဆုံးဖြတ်ခဲ့တာမျိုးမရှိပေမဲ့ဘိုးကော်မတီစည်းဝေးထိုင်ပြီးမှသဘောတူလက်မှတ်ထိုးမယ်မထိုးဘူးဆိုတာနဲ့ကိုစလဲဆင်လုံးမယ်မလုပ်ဘူးဆိုတာတွေကိုဖေဖော်ဝါရီလ9ရက်နေ့မှာ MPC ကိုအကြောင်းပြန်သွားမယ်လို့ပြောဆိုခဲ့ကြောင်းသိရပါဗါးအလားတူတိုင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့နဲ့ဖွဲ့စည်းထားတဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့ NCCD ကဦးနိုင်ရံသာဦးဆောင်တဲ့အဖွဲ့နဲ့တွေ့ဆုံရမှာတော့တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးသဘောတူစာချုပ်မူကြမ်းနဲ့ပတ်သက်ပြီး UBWC နဲ့ခုနှစ်ကြိမ်မြောက်တွေ့ဆုံပွဲကိုဖေဖော်ဝါရီ23ရက်နောက်ပိုင်းမှာတွေ့ဆုံဆွေးနွေးနိုင်ဖို့အဓိကဆွေးနွေးခဲ့ကြတယ်လို့ MPC အဖွဲ့ကဦးလတ်မောင်ရွှေကပြောပါတယ
်ဒီ NCCD ကောင်းဆောင်များနဲ့လည်းတွေ့ဆုံပြီးတော့ခုနှစ်ကြိမ်မြောက် UBWC NCCD ဆွေးနွေးပွဲရက်ကိုညှိနှိုင်းပါတယ် NCCD ကောင်းဆောင်တွေကတော့ဖေဖော်ဝါရီလ23ရက်အဲ့နောက်ပိုင်းမှာဆက်ပြန်ညှိပြီးတော့ရန်ကုန်မှာပဲဆောင်ရမယ်ဆိုတာတခုအကြောင်းပြန်တယ်ဒုတိယကတော့ NCCD မှာကျွန်တော်တို့ဒီဝန်ကြီးဦးအောင်မင်းအနေနဲ့ညီငယ်ဖော်ဆောင်ရေးဘုတ်ကော်မတီကပေးလိုက်တဲ့မူဝါဒတချို့ကိုပြန်ပြီးတော့ကျွန်တော်ရှင်းပြပါတယ်သူတို့နဲ့လည်းဆွေးနွေးတဲ့အတွက်တချို့အချက်တရားတော့မူဝါဖြစ်တော့ညှိနှိုင်းလို့ရတယ်ဒါပေမဲ့ဒါတွေအလုံးကတော့တရားဝင်ရန်ကုန်မှာလုပ်မဲ့ referee လ17ရက်နောက်ပိုင်းမှာလုပ်မဲ့အစည်းအဝေးမှာကြာမှာဆွေးနွေးပြီးတော့ကျွန်တော်အတည်ပြုဖို့ဖြစ်တတရားတော့2015ခုနှစ်ပြည်ထောင်စုနေ့မှာလည်းအဖွဲ့16ဖွဲ့ပေါ့ညီတော်မင်းနေနဲ့ပြည်ထောင်စုနေ့ကစားပွဲနဲ့ဒီခန္ဓာတွေတက်ရောက်ဖို့လည်းဖြစ်ပါတယ
် MCCD အဖွဲ့အနေနဲ့ကတော့သမဏဦးသိန်းစိန်ပြောဆိုတဲ့ Federal ပြည်ထောင်စုတိဆောက်ရေးဆိုတဲ့နိုင်ငံရေးသဘောတူညီချက်ကိုခိုင်မာစွာရရှိထားပြီဆိုတာဟာတိုင်းရင်းသားတွေလိုလားချက်နဲ့ထပ်တူဖြစ်တယ်ဆိုရင်လာမယ့်ဖေဖော်ဝါရီလ12ရက်နေ့ပြည်ထောင်စုနေ့မှာညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC နဲ့သဘောတူစာချုပ်လက်မှတ်ထိုးဖို့ဆိုတဲ့ UNFC အဖွဲ့ရဲ့အဆိုပြုစာအသေးစိတ်လှုပ်ဆောင်ချက်တွေကိုထပ်မံပေးရခဲ့တယ်လို့သိရပါတယ်တိုင်းရင်းသားနဲ့နိုင်ငံအဖွဲ့16ဖွဲ့နဲ့ဖွဲ့စည်းထားတဲ့ NCCD အဖွဲ့အနေနဲ့ကတော့ဒီကနေ့ပေးရလိုက်တဲ့အဆိုပြုစာအပေါ်အစိုးရကပြန်လည်တုံ့ပြန်မှုကိုစောင့်ကြည့်ပြီးမှသဘောတူလက်မှတ်ထိုးမယ်မထိုးဘူးဆိုတာတွေကိုဆွေးနွေးဆုံးဖြတ်သွားမှာဖြစ်တယ်လို့လည်းသိရပါဗျာခင်ဗျာ